အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးဆိုင်ရာတင်းမာမိုရီတိုးလာနေတဲ့တရုတ်သမ္မတဆီဂျင်ပင်ဟာလေးနိုင်ငံအလဲပတ်ခီးစဉ်နဲ့အာဖရိကကိုဒီကနေ့ဆက်ရောက်ပါတယ်။အာဖရိကတိုက်နိုင်ငံတွေနဲ့စည်ရေးနဲ့စီးပွားရေးဆိုင်ရာအလို့နဲ့ပူးပေါင်းဆောင်ရွက်နိုင်ရည်ရည်ရွယ်ပြီးတော့အခုလိုရောက်ရှိလာတာပါ။တရုတ်နိုင်ငံမှာသမ္မတတက်တန်ကန့်သက်ချက်တွေကိုကြီးခဲ့တဲ့မတ်လကဖယ်ဖျက်ပြီးနောက်ထပ်တက်တန်အတွက်ရွေးခံလိုက်ရတဲ့အချိန်ကစပြီးတဟသမ္မတရှိရဲ့ပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်။တရုတ်နိုင်ငံဟာအာဖရိကရဲ့အကြီးဆုံးကုန်သွယ်ဖက်လက်ဖြစ်တယ်လို့အာဖရိကဦးချိုးလို့ခေါ်တဲ့ဂျီဘူတီနိုင်ငံမှာပထမဆုံးတရုတ်စစ်အခြေစိုက်စခန်းကိုမနေ့ကဖွင့်လှစ်ခဲ့တာပါ။တခါတရုတ်ကိုကြော်ထောင်နောက်ခံပေးထားတဲ့အာဖရိကရဲ့အကြီးဆုံးလွှတ်လပ်တဲ့ကုန်သွယ်ရေးဇုန်ခုကိုလည်းဒီလမှစတင်မှဖြစ်ပါတယ်။ဆက်တလုံးနှစ်တွေမှာအမေရိကန်တို့ထက်တာလွန်ပြီးတော့အာဖရိကဘက်ကိုလက်နက်ရောင်းချပေးခဲ့တဲ့တရုတ်ဟာအာဖရိကကဒါဇင်နဲ့ချီတဲ့စစ်ဘက်အရာရှိတွေကိုတရုတ်အာဖရိကကာကွယ်ရေးဆိုင်ရာပထမဆုံးဖိုရမ်ကိုလည်းဖိတ်ကြားခဲ့ပါတယ်။တောင်အာဖရိကမှာလာမဲ့ပုဒ်ထုနေမှာစတင်မဲ့ BRICS တို့ခေါ်တဲ့ Brazil, Russia, India, တရုတ်နဲ့တောင်အာဖရိကနိုင်ငံတွေရဲ့ပါဝင်တဲ့စီးပွားရေးအင်အားကောင်းစားပြုတဲ့နိုင်ငံတွေရဲ့ထိပ်သီးစည်းဝေးပွဲကိုမတက်ရောက်ခင်စီနီဂေါနဲ့ရဝမ်ဒါနိုင်ငံတွေကိုလည်းသမရရှိတွားရောက်မှာဖြစ်ပါတယ်။